ကဘာတလွားကိုဗစ် -19 ကြောင့်သေဆုံးရသူတတန်းလောက်ရှိလာချိန်မှာပဲကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဝင်ငွေအသင့်အင့်ရှိတဲ့နိုင်ငံတွေအတွက်ဒီရောဂါရှိမရှိအမြန်ဆန့်သက်ဆစ်ဆဲမှုတန်း120လောက်လုတ်ပေးနိုင်တော့မှာဖြစ်ကြောင်းတပည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ GK Tedros Ghebreyesus ကတင်လာတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ I have good news. I'm pleased to announceThat thanks to an argument.
ကမ္ဘာပေါ်ကဝင်ငွေနည်းတဲ့အထက်တန်းနိုင်ငံတွေအတွက်ပါ COVID-19 ရောဂါရှိမရှိအမြန်ဆန့်သက်ဆစ်ဆဲမှုတန်း120လောက်လုတ်ပေးနိုင်ဖို့အတွက်တပည့်ရှင်ကသူနဲ့လက်တွဲဆောင်ရနေသူတွေနဲ့တနည်းအားဖြင့်မှာပဲသဘောတူညီချက်ရခဲ့ကြအောင်သတင်းကောင်းပါလိုက်တာဖြစ်ပါတယ်။ဒီရောဂါရှိမရှိအဖြေကိုနိုင်ပေါင်းများစွာရက်နေချီစောင့်နေကြမလို့ပဲ15မိနစ်ကနေနိုင်ဝက်အတွင်းရနိုင်ပြီးရလကလည်းယုံကြည်ရတယ်လို့ဆန်သက်ဆစ်ဆဲတဲ့ကိရိယာကလည်းရှုပ်ထွေးမှုတိတ်မရှိဘူးလို့ပြောသွားတာပါ။ဒါအပြင်ဒီအမြန်ဆန်သက်ဆစ်ဆဲမှုအတွက်အမေရိကန်ဒေါ်လာ5ဒေါ်လာတော့မကုန်ဘူးလို့လည်းပြောပါတယ်။ဒီဆန်သက်မှုအတွက် Abbott နဲ့ ST Biosensor ကုမ္ပဏီတွေက Bill and Melinda Gates Foundation နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။ဒီအမြန်ဆန်သက်ဆစ်ဆဲမှုတွေကိုအောက်တိုဘာလကစပြီးဝင်ငွေနည်းတဲ့အသက်တန်နိုင်ငံပေါင်း133နိုင်ငံအပါအဝင်ကမ္ဘာတစ်လွှာစတင်ဖြန့်ဖြူးတော့မှာဖြစ်ကြောင်းရိုက်ဂျာစတင်မှာဖော်ပြထားပါတယ်။